Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောရရှိနေတနေ့တာအမောပန်းပြေးကြပါရလားခင်ဗျာ VOA American တန်ရဲ့2015 March 14ရက်စနေနေ့ညနေခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတင်ဆက်သွားမှာပါခင်ဗျာ
ကျွန်မကတော့စုမြတ်မှာပါရှင်တရုတ်ပိုင်နဲ့နားကိုရောက်လာတဲ့မြန်မာလေယာဉ်တွေကိုစောင့်ကြည့်သတိပေးမောင်းထုတ်ဖို့တရုတ်ကနေဆက်ဖက်ကိုတိုက်လေယာဉ်တွေဆေလွတ်ထားပါတယ် Pacific သမုဒ္ဒရာတွေက Vanuatu တို့ကျွန်းနိုင်ငံကိုအင်မတန်အင်အားပြင်းတဲ့ Cyclone မုန်တိုင်းဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်အကြီးအကျယ်ပျက်စီးဆုံးရှုံးခဲ့ပါတယ်ဒီလိုထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုအောင်အောင်နဲ့ကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံကဆန္ဒပြပွဲတွေကိုသတင်းယူတဲ့သတင်းတောက်တွေကိုအာဏာပိုင်တွေကရိုက်နှက်ဖမ်းဆီးလုပ်နေတာကိုရှုံချတဲ့အနေနဲ့သမရယုံပြည်ရေးရေးပြန်ကြားရေးသတင်းတွေမဖော်ပြဖို့ပြည်တွင်းသတင်းဌာနတွေကဆုံးဖြတ်လိုက်ကြပါတယ်ဒါနဲ့ပတ်သက်ပြီ
းဖြစ်ပြီးသားမှာဖြစ်ခဲ့တဲ့လက်ဓမ္မတစ်ပုဒ်တို့နောက်ဒီလက်ဓမ္မဖြစ်တဲ့ကိစ္စတွေမှာဟိုသတင်းတွေကရောပြီးခန်းဆန်းတယ်ရိုက်ခံရတဲ့ကိစ္စတွေဆိုတာတော်တော်လေးမဖြစ်တဲ့ကိစ္စတွေ
အဲဒီဒါတူကြေကြသွားတာဖြစ်ပါတယ်အပြည့်စုံကိုသတင်းတွေပြီးမှနားဆင်ရပါမယ်ဒီအကြောင်းနဲ့အတူ88မျိုးဆက်ခေါင်းဆောင်တွေဒေါန်ဆန်းစုကြည်နဲ့ဒီကနေ့တွေ့ဆုံတဲ့အကြောင်းနဲ့ကိုကန့်ဒေတာဘက်ကအခြေအနေတွေကိုလည်းတင်ပြပေးဦးမှာပါအခုတော့နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုမတ်စုမြတ်မွန်နဲ့ကုအောင်တို့ကအစီရင်ခံပါမယ်ခင်ဗျာ
တရုတ်ပိုင်နဲ့နားကိုရောက်လာတဲ့မြန်မာလေယာဉ်တွေကိုစောင့်ကြည့်သတိပေးမောင်းထုတ်ဖို့တိုက်လေယာဉ်တွေကိုတရုတ်မြန်မာနယ်စပ်နားကိုဆေးလွတ်ထားတယ်လို့တရုတ်လေတပ်ပြောခွင့်ရသူကပြောခဲ့ပါတယ်မြန်မာလေကြောင်းတိုက်ခိုက်မှုကြောင့်ယူနန်ပြည်နယ်ထဲကကြံကင်းတစ်ခုတောက်ကြနေတော့ကဘုံထိမှန်ပြီးတော့တရုတ်လူမျိုး၄ယောက်သေဆုံး၉ယောက်ဒဏ်ရာရခဲ့တယ်လို့တရုတ်အစိုးရကပြောကြားခဲ့ပြီးတဲ့နောက်မှာအခုလိုမျိုးတရုတ်တိုက်လေယာဉ်တွေကိုနယ်စပ်ဖက်ကိုဆေးလွတ်ထားတာဖြစ်ပါတယ်တရုတ်လူမျိုးတွေသေဆုံးခဲ့တဲ့ကိစ္စနဲ့ပတ်သက်လို့တရုတ်နိုင်ငံဆိုင်ရာမြန်မာတပ်အမတ်ကြီးဦးသစ်လင်းအောင်ကိုတရုတ်ဒုတိယနိုင်ငံသားရေးဝန်ကြီးကတောက်ကြနေမှာပဲဆင့်ခေါ်ပြီးတော့အပြစ်တင်ကောက်ခွက်ခဲ့တယ်လို့အသေးစိတ်စုံစမ်းစစ်ဆေးပေးဖို့နဲ့စစ်ဆေးတွေးရှိချက်တွေကိုတရုတ်အစိုးရကိုတင်ပြဖို့အတွက်တောင်းဆိုခဲ့တယ်လို့တရုတ်ဒုတိယနိုင်ငံသားရေးဝန်ကြီးလီယူဇန်မန်းကတရုတ်အစိုးရပိုင်းရှင်းဟွာသတင်းကိုပြောကြားခဲ့ပါတယ်ဒီကနေ့မှာတော့မြန်မာနိုင်ငံဆိုင်ရာတရုတ်တပ်အမတ်ကြီးနဲ့စစ်တပ်မှုတို့ကိုမြန်မာအစိုးရပိုင်းအကြီးအကဲတာဝန်ရှိသူတွေနဲ့ကာကွယ်ရေးဝန်ကြီးဌာနတို့ကနေပြည်တော်မှာတီးခြားခေါ်ယူတွေ့ဆုံခဲ့ပါတယ်။တရုတ်မြန်မာနယ်စပ်နားကကိုကန့်ဒေသမှာမြန်မာအစိုးရတပ်တွေနဲ့ကိုကန့်လက်နက်ကိုင်အဖွဲ့တွေတိုက်ပွဲတွေဖြစ်ပွားနေတာနဲ့အတူတရုတ်လေတပ်ကနယ်စပ်အခြေအနေကိုသတိအနေထားနဲ့အနီးကပ်စောင့်ကြည့်နေပြီးတော့တရုတ်လေကြောင်းပိုင်နဲ့လုံခြုံရေးအတွက်ကာကွယ်သွားမှာဖြစ်တယ်လို့တရုတ်လေတပ်ပြောခွင့်ရသူရှန်ချင်ကဲကလည်းပြောကြားထားပါတယ်။အခုသတင်းပတ်အစောပိုင်းတုန်းကလည်းမြန်မာဘက်ကပြစ်လိုက်တဲ့ဘုံတလုံးကြားခဲ့လို့ယူနန်ပြည်နယ်တွေကအိမ်တလုံးပျက်စီးခဲ့ပါဗျ။အဲ့ဒီတုန်းကတော့ထိခိုက်သေးဆုံးမှုမရှိခဲ့ဘူးလို့တရုတ်နိုင်ငံသားရေးဌာနကပြောပါရရှင်
။မြန်မာနိုင်ငံအနောက်ဘက်ကန်ယူရမ်းမှာလူပေါင်း200ကျော်တင်ဆောင်လာတဲ့ဂရုသင်္ဘောတစ်စီးနစ်မြုပ်ခဲ့တာကြောင့်အနည်းဆုံးလူ20လောက်သေဆုံးခဲ့ပြီး26ယောက်ပျောက်ဆုံးနေပါဗျ။ရခိုင်ပြည်နယ်ကြောက်ဖြူမြို့ကနေစစ်တွေမြို့ကိုခုံပေါင်းနေတဲ့အောင်တဂွန်ဂရုသင်္ဘောပင်လယ်ပြင်မှာတောက်ကြနေနှောင်းပိုင်းကနစ်မြုပ်ခဲ့တာပါ။အခုချိန်ထိခီးတဲ့169ဦးကိုကယ်ဆယ်နိုင်ခဲ့ပေမဲ့ဇန်နဝါရီကတော့သင်္ဘောနစ်မြုပ်မှုအတွင်သေဆုံးကုန်ပြီလို့ယုံကြည်ရပါတယ်။ဒေသခံတွေကတော့ဒီထက်မကသေဆုံးနိုင်တယ်လို့သိရဆိုပါတယ်။ဒီသင်္ဘောပေါ်မှာလူတွေအပြည့်အစုံတင်ဆောင်ထားပြီးထုတ်ပြန်တဲ့စာရင်းမှာလည်းခီးတဲ့အရေးအတွက်တော်တော်များများမပါဘူးလို့အဲ့ဒီဒေသခံတွေကပြောပါတယ်။အရှိတောင်အာရှဒေသအတွင်းမှာလူတော်များများဟာဟောင်နှံပြီးလူတွေအပြည့်အကျပ်တင်ဆောင်လေးရှိတဲ့တင်မော်တွေနဲ့ခီးသွားရတာကြောင့်အခုလိုရေချောင်းဆိုင်ရာမတော်တဆဖြစ်မှုတွေဖြစ်ပွားလေးရှိပါတယ်ခင်ဗျာ
Pacific သမုဒ္ဒရာတွေက Vanuatu ကျွန်းနိုင်ငံကိုအင်မတန်အင်အားပြင်းတဲ့ Cyclone မုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့လို့အကြီးအကျယ်ပျက်စီးဆုံးရှုံးခဲ့ပါတယ်လေပြင်းတိုက်နှုန်းတစ်နာရီကိုမိုင်190ထက်မနည်းနဲ့ဝင်ရောက်တိုက်ခတ်သွားတာကြောင့် Port Vila မြို့တော်မှာအင်ခေါမိုးတွေလန်ထွက်ဓာတ်တိုင်တွေကျိုးကျသစ်ပင်တွေကျိုးကျခဲ့ပါတယ်ဒါစင်တဲ့ချီသေဆုံးတယ်လို့အတိမပြုနိုင်သေးတဲ့သတင်းတွေကလည်းပြောနေပါတယ်ဖန်နဝါဒူတနိုင်ငံလုံးထိခိုက်ပျက်စီးစေခဲ့တဲ့ PAM Cyclone မုန်တိုင်းဟာ Pacific သမုဒ္ဒရာဒေသမှာတိုက်ခတ်တဲ့အဆိုးဆုံးမုန်တိုင်းဖြစ်မယ်လို့ကုညီကယ်ဆယ်ရေးအေဂျင်စီတွေကပြောနေကြပါတယ်။ဂျပန်နိုင်ငံမှာဒီကုလသမဂ္ဂသဘာဝဘေးဒဏ်ဆိုင်ရာညီလာခံတက်ရောက်နေတဲ့ဖန်နဝါဒူသမ္မတ Baldwin Lonsdale ကလည်းသူ့ရဲ့ပြည်သူတွေကိုအကူအညီပေးဖို့အတွက်ဒီကနေ့အခုလိုပန်ကြားသွားပါတယ်
။ I stand to appeal on behalf of the government and people of Vanuatu to the global community.
ဘေးဒဏ်ကြရောက်နေတဲ့ကျွန်တော်တို့နိုင်ငံကိုနိုင်ငံတကာအသိုင်းအဝိုင်းကအကူအညီပေးကြဖို့အတွက်ဗန်နဝါဒူပြည်သူတွေနဲ့အစိုးရကိုစားကျွန်တော်အကူအညီတောင်းခံပါတယ်လို့ညီလာခံမှာပြောကြားသွားတာဖြစ်ပါတယ် ဒီညလာကန်တက်ရောက်နေတဲ့ကုလသမဂ္ဂတွင်းမှုချုပ်ဘန်ကီမွန်ကလည်းဖန်နဝါဒူပြည်သူတွေကိုကူညီဖို့အတွက်ခိုင်ခိုင်မာမာဆုံးဖြတ်ထားကြောင်းပြောကြားခဲ့ပါတယ်။ဖန်နဝါဒူကျွန်းနိုင်ငံမှာကျွန်းစုပေါင်းအမြောက်အများရှိပြီးတော့မုန်တိုင်းတံအဆိုးဆုံးခံခဲ့ရတဲ့တချို့ကျွန်းတွေမှာဆက်သွယ်ရေးပြတ်တောက်နေပါတယ်။ဒါကြောင့်မုန်တိုင်းတံဘလောက်ဆိုးသလဲဆိုတာကိုအပြည့်အဝသုံးသပ်နိုင်ဖို့အတွက်အချိန်ပေးရပါလိမ့်မယ်။ Port Vilan မြို့တော်ကလေစိတ်ကိုတော့တနည်းကနည်းနေမှာပြန်လည်ဖွင့်လှစ်နိုင်မယ်လို့မျှော်လင့်ရပြီးတော့ပြန်ဖွင့်တာနဲ့အကူအညီတွေပေးနိုင်ဖို့အတွက်ကုညီကယ်ဆယ်ရေးအဖွဲ့တွေကမျှော်လင့်နေပါတယ်။တနည်းကနည်းနဲ့တနင်္လာနေ့တွေမှာပန်မုန်တိုင်းဝင်ရောက်မယ်လို့ခန့်မှန်းထားတဲ့နယူးဇီလန်နိုင်ငံမှာလည်းမုန်တိုင်းအတွက်ကြိုတင်ပြင်ဆင်ကာကွယ်မှုတွေလုပ်နေကြပါတယ်။
ယူကရိန်းအရှေ့ပိုင်းကရုရှားလိုလာတဲ့သဘုံအနေနဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေရော့ကျလာနေပြီးလွန်ခဲ့တဲ့ရက်တွေအတွင်းအသေးအပြောက်မရှိဘူးလို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကဆိုပါရယ်။ဒါပေမဲ့သမ္မတကယူကရိန်းရုပ်မြင်သံကြားကိုပြောတာမှာတကယ်လို့သာတိုက်ပွဲတွေပြန်ဖြစ်လာမယ်ဆိုရင်ဥရောပနိုင်ငံတနိုင်ငံကနေစစ်လက်နဲ့ပစ္စည်းတွေရယူသွားမယ်လို့ဆိုပါရယ်။ဒါပေမဲ့ဘယ်နိုင်ငံလဲဆိုတာကိုတော့ပြောဆိုတာမျိုးမရှိပါဘူး။ပြင်သစ်နဲ့ဂျာမနီကတော့စစ်လက်နဲ့တွေယူကရိန်းကိုထောက်ပံ့ပေးဖို့သဘောတူမထားပါဘူး။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကတော့အမေရိကန်အနေနဲ့ယူကရိန်းကိုဒီလက်နက်နဲ့သက်ဆိုင်တာမျိုးမဟုတ်တဲ့နေရာမှာအသုံးပြုဖို့နောက်ထပ်အမေရိကန်ဒေါ်လာ85သန်းကူညီသွားမယ်လို့လွှတ်တော်ကော်မတီတစ်ခုကိုအင်ကာနီမှာပြောကြားခဲ့ပေမဲ့ဒီစစ်လက်နက်ပစ္စည်းထောက်ပံ့ဖို့ဆုံးဖြတ်ထားတာမျိုးမရှိဘူးလို့ဆိုပါရယ်ယူကရိန်းဆိုရတဲ့တပုံတွေကြားမင်းစက်မှာအပြစ်ခတ်ရစရေးအတွက်ထောက်ပံ့ဖို့လွန်ခဲ့တဲ့လကသဘောတူညီမှုရခဲ့ပြီးလက်နက်ကြီးတွေကိုရှေ့တန်းရင်ဆိုင်တိုက်ခိုက်နေတဲ့နေရာကနေရွှေ့ပြောင်းမှုကတိပြုခဲ့ပါတယ်။သဘုံအနေနဲ့အစိုးရတပ်ဖွဲ့တွေအကြားတခါတရံပြစ်ခတ်တိုက်ခိုက်မှုရှိပေမဲ့အပြစ်ရဲ့သဘောတူညီမှုကတော့ဆက်လက်တည်မြဲမှုရှိနေတယ်လို့လေလာသုံးသပ်သူတွေကဆိုပါတယ်ခင်ဗျာ
။ UAVE ကအတန်ညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1068 ည၊လိုင်းဒိုမီတာ19 kHz 15565 ၊လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။စနေနေ့ညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။IS ဆက်သွေးကြွအဖွဲ့မှာလက်နက်တွေကောင်းကောင်းရှိပြီးတော့ငွေချေးတောင်းခြင်းပေမဲ့ဒီအဖွဲ့ကိုနိုင်အောင်မတိုက်နိုင်စရာအကြောင်းမရှိပါဘူးလို့ American ဗဟိုထောက်လန်းရေး CIA အကြီးအကဲကပြောလိုက်ပါတယ်။ဒီအဖွဲ့ကိုမနှိမ်နှင်းနိုင်ဘူးဆိုရင်သူတို့ရဲ့အန္တရာယ်ဟာ Syria နဲ့ Iraq နိုင်ငံမှာတည်းမဟုတ်ပဲ American ပြည်ထောင်စုနဲ့ American မဟာမိတ်နိုင်ငံတွေကိုပါတိုက်ခိုက်လာနိုင်တဲ့အန္တရာယ်ရှိနေတယ်လို့ CIA အကြီးအကဲ John Brennan က New York မြို့အခြေစိုက် Council on Foreign Relations တက်တီပညာရှင်များအဖွဲ့ကိုပြောကြားခဲ့ပါတယ်။IS တွေကိုနှိမ်နှင်းနိုင်ဖို့အတွက်အချိန်ပေးရမယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့ American ဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့် IS တပ်အင်အားအများအများလျော့နေသွားပြီးတော့အတော်လေးအထိနာနေတဲ့လက္ခဏာတွေတွေ့ရတယ်လို့လည်း Mr. Brandon ကပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲ IS စစ်သွေးကြွတွေတင်ပိုက်ထားတဲ့ Tigray မြို့ကိုပြန်ပြီးတော့တင်နိုင်ဖို့ Iraq တပ်တွေကအကြီးအကျယ်ထိုးစစ်ဆင်နေပါတယ်။မြို့ရဲ့နေရာတော်တော်များများကိုလည်းပြန်လည်တင်ပိုက်ထားနိုင်ပြီဖြစ်ပါတယ်။Iraq တပ်တွေနဲ့အတူ Iran အစိုးရကြောထောက်နောက်ခံပေးထားတဲ့ Shia ပြည်သူစစ်တပ်ဖွဲ့တွေကလည်းအတူတွဲတိုက်ခိုက်နေတဲ့အတွက်အမျိုးကိုပြန်လည်သိမ်းပိုက်နိုင်ပြီးတဲ့နောက်မှာဘလို့အခြေအနေဖြစ်မှာလဲဆိုတဲ့အပေါ်မှာလည်းစိုးရိမ်နေကြပါတယ်။ IS တွေကိုတိုက်ထုတ်နေတဲ့တစ်ချိန်တည်းမှာပဲ Tigray မြို့ဒေသခံ Sunni Muslim တွေရဲ့အသက်အိုးအိမ်ကိုကာကွယ်ဖို့အတွက်ကိုလည်း Iraq ဝန်ကြီးချုပ်ကတောင်းဆိုထားပါတယ်။
American Republican အထက်လွှတ်တော်အမတ်49ဦးကအငင်းခုံဖြစ်နေတဲ့ Iran ရဲ့ nuclear အစီအစဉ်နဲ့ပတ်သက်ပြီး Iran ခေါင်းဆောင်တွေစီအိတ်ဖွင့်ပေးစာပေးပို့ခဲ့တာဟာဘယ်တော့မှလုပ်ခဲ့တဲ့ဟာမျိုးမဟုတ်ဘူးလို့နိုင်ငံခြားရေးဝန်ကြီး John Kerry ကပြောပါရယ်။စနေနေ့ကအီဂျစ်နိုင်ငံ Sharm El Sheikh မှာကျင်းပတဲ့ယင်းနီမြို့နယ်မှုဆိုင်ရာဆွေးနွေးပွဲအတွင်း Mr. Kerry ကဒီအထက်လွှတ်တော်အမတ်တွေရဲ့စာမှာပါတဲ့အကြောင်းအရာတွေဟာမှန်ကန်မှုမရှိဘူးလို့ဆိုပါရယ်။နောက်တက်လာမဲ့အမေရိကန်သမ္မတဟာအခုလက်ရှိအမေရိကန်နဲ့အီရန်တို့ရယူမဲ့သဘောတူညီချက်ကိုပယ်ဖျက်ပြစ်နိုင်ပြီးလွတ်တော်အနေနဲ့လည်းအပြောင်းအလဲလုပ်နိုင်တယ်လို့အဲ့ဒီစာမှာရေးသားထားတာပါ။အီရန်နဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ရအောင်လုပ်ဖို့တတ်မှတ်ရနီးကပ်လာတာနဲ့အမျှအခုဒီ Republican တွေရဲ့စာဟာဘလောက်ထိအောင်ဒီဆွေးနွေးပွဲအပေါ်တည်ရောက်နိုင်မှုရှိမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။နျူကလ িয়ার အရေးဆွေးနွေးရမှာတိုးတက်မှုအချို့ရှိပြီးအရေးကြီးတဲ့အပိုင်းတွေမှာတော့ကွဲလွန်မှုတွေရှိနေပေမဲ့ဆွေးနွေးပွဲတွေဆက်လုပ်သွားမယ်လို့ Mr. Kerry ကပြောပါရယ်။ဒါလို့ဆွေးနွေးတဲ့ရည်ရချက်ဟာဘာပဲဖြစ်ဖြစ်သဘောတူညီမှုရအောင်လုပ်တာမျိုးမဟုတ်ဘဲမှန်ကန်သင့်လျော်တဲ့အကြောင်းအရာတွေပေါ်မှာသာသဘောတူညီမှုရအောင်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဝန်ကြီး Kerry ကပြောပါရယ်။ B5+1 လို့ခေါ်တဲ့ American ပြည်ထောင်စုအပါအဝင်တခြားကမ္ဘာအင်အားကြီး၅နိုင်ငံဟာ Switzerland နိုင်ငံ Losage မှာ တနင်္ဂနွေနေ့ကအီရန်နဲ့ဆွေးနွေးပွဲတွေပြန်ဆခဲ့ပါတယ်
။အမေရိကန်နဲ့ကျူဘာနိုင်ငံကြားမှာသံတမန်ဆက်ဆံရေးပြန်လည်စတင်နိုင်ရေးလုပ်ငန်းစဉ်တွေအတွက်တတိယကြိမ်ဆွေးနွေးပွဲကိုဟာဗာနာမြို့တော်မှာတနင်္လာနေ့မှာစတင်မှာဖြစ်ပါတယ်။အစိုးရရဲ့ကိုယ်တိုင်ထောက်ခံတဲ့အကြမ်းဖက်လှုပ်ရက်လှုပ်တဲ့နိုင်ငံများစီးရင်ကနေကျူဘာနိုင်ငံကိုအမေရိကန်အစိုးရကပယ်ဖျက်ပေးဖို့ကိုနှစ်နိုင်ငံဆက်ဆံရေးပြန်ဆနိုင်ဖို့ကြိုတင်သတ်မှတ်ချက်အနေနဲ့မထားပါဘူးလို့ကျူဘာနိုင်ငံဘက်ကညှိနှိုင်းဥဆောင်သူတွေကဒုတိယကြိမ်ဆွေးနွေးပွဲအပြီးမှာပြောခဲ့ပါတယ်အမေရိကတိုက်နိုင်ငံများထိပ်သီးဆွေးနွေးပွဲကျင်းပမဲ့ဧပြီလမတိုင်ခင်မှာတော့နှစ်နိုင်ငံတန်ယုံတွေပြန်ဖွင့်နိုင်လောက်တဲ့အထိတိုးတက်မှုတွေရှိနိုင်ဖို့မျှော်လင့်တယ်လို့အမေရိကန်အစိုးရဘက်ကဥဆောင်ညှိနှိုင်းသူလက်ထောက်နိုင်ငံကြားရေးဝန်ကြီး Robert Jackson ကလည်းပြောကြားခဲ့ပါတယ်ရှင် Direct from Washington The
Voice of America နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆူမြန်မွန်နဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကျွန်တော်တို့တင်ဆက်နေတဲ့ဒီပြိုင်နဲ့ထဲမှာပဲတိုက်ရိုက်နားဆင်နေပါတယ်အခုတော့ဆက်သွယ်မေးမြန်းချက်တွေနားဆင်ရပါမယ်အလို့သမားဆန္ဒပြမှုနဲ့လေဗနန်ကျောင်းသားတပိတ်စတဲ့ဆန္ဒပြမှုတွေမှာရဲလုံညုံကြီးတွေနဲ့အာဏာပိုင်တွေဘက်ကသတင်းမီဒီယာတွေအပေါ်ပြစ်မှတ်ထားဖမ်းဆီးရိုက်နှက်အကြမ်းဖက်ထိန်းသိမ်းခဲ့တဲ့လူရက်တွေပေါ်ရှုံချတဲ့အနေနဲ့မြန်မာသတင်းသမားတွေကနိုင်ငံတော်သမရာယုံပြည်ရေးပြန်ကြားရေးဝန်ကြီးဌာနတွေရဲ့သတင်းတွေကိုမဖော်ပြကြဖို့သတင်းမီဒီယာတိုက်တွေကိုစီယုံလှုံ့ဆော်သွားဖို့ဆုံးဖြတ်လိုက်ကြပါတယ်။ဒါအပြင်သမရနဲ့ပြန်ကြားရေးဝန်ကြီးတက်ရောက်ဖို့ရှိတဲ့ရန်ကုန်မှာကျင်းပမဲ့သတင်းမီဒီယာ conference ကိုလည်းသတင်းသမားတွေမတက်ရောက်ဘဲတပိတ်မှောက်ချဖို့ရှိပါတယ်။အသေးစိတ်ကိုမဆုမွန်ကပြောပြပါမယ်
။ဟုတ်ကဲ့ပါမြန်မာနိုင်ငံတွင်းသတင်းမီဒီယာပွင့်လင်းလွတ်လပ်ခါစားအခြေအနေမှာစစ်ရေးတင်းမာနေတဲ့နေရာတွေအပါအဝင်သပိတ်မှောက်ဆန္ဒပြမှုတွေမှာကိုယ်တိုင်သွားပြီးတော့သတင်းရယူနေတဲ့သတင်းသမားတွေမှန်အာဏာပိုင်တွေဘက်ကတိတိကျကျနဲ့ရိုက်နှက်တာဖမ်းဆီးထိန်းသိမ်းတာတွေကိုရည်ရွယ်ချက်ရှိရှိလှုံ့ဆော်နေတဲ့လုပ်ရက်အပေါ်မြန်မာသတင်းသမားတွေကရှုံချလိုက်ပါတယ်ပြန်ကြားရေးဝန်ကြီးဌာနဘက်ကသတင်းသမားတွေပေါ်မှာတာဝန်ယူမှုတာဝန်ခံမှုမရှိတာအပါအဝင်သတင်းထုတ်တွေဖမ်းဆီးထိန်းသိမ်းခံရတဲ့အပေါ်မှာလည်းပြည်ထရေးနဲ့သမရယုံဘက်ကမမှန်သတင်းထုတ်ပြန်ခဲ့တာတွေအပေါ်မှာအစိုးရဝန်ကြီးဌာနတွေရဲ့သတင်းတွေကိုမဖော်ပြဖို့သတင်းသမားတွေကစုဝေးဆုံးဖြတ်ခဲ့ကြတယ်လို့မြန်မာ Journalist ကွန်ရက်ရဲ့အထွေထွေအတွင်းရေးမှူးကိုမြင့်ကျော်ကပြောပါတယ်
ကျွန်တော်တို့ NGN ကစပြီးကမကတာလောက်တာပေါ့နော်ပြည်내မီဒီယာဖွဲ့စည်းတွေလည်းပါလာအောင်အတော့ဖွဲ့စည်းဝင်မဟုတ်တဲ့သတင်းသမားတွေလည်းပါလာအောင်နောက်ထပ်ဆက်ပြီးတော့ကြီးအောင်ပါမယ်နော်ဆင်ပြပြောပါမယ်အဲဒီမှာလုံးမဲ့အစီအစဉ်နှစ်ခုကတော့သမရယုံတို့ပြည်ထရေးတို့ General တို့နဲ့ပတ်သက်တဲ့သတင်းကိုရဲအကန့်အသတ်တစ်ခုနဲ့မဖော်ပြဖို့ပေါ့နော်အဲ့ဒီဟာက28 monetization လောက်မှာတောင်းနောက်တစ်ခုကတော့ media conference 28 session 29မှာလုပ်နေ media conference ကိုသတင်းသမားတွေမဆက်ဖို့ပေါ့နိုင်ငံငါ media ဘာလို့လဲဆိုတော့ဘာကြောင့်မတက်လဲဆိုတော့အဲ့ media conference မှာနိုင်ငံတော်သမရတို့ဟောလာပြောင်းလဲမှုတွေတို့အဲ့လိုမျိုးဆက်ရအောင်မယ်ဆိုတော့အဲ့ဒါကိုကျွန်တော်တို့ဟိုသတင်းမောက်မယ်လို့ကျွန်တော်တို့ဆုံးဖြတ်တာ
အခုရပိုင်းနေအတွင်းမှာပဲအာဏာပိုင်တွေဘက်ကအကြမ်းဖက်ဖြိုခွဲခဲ့တဲ့ရန်ကုန်အလုသမားဆန္ဒပြမှုမှာလည်းသတင်းထောက်တွေကိုရဲလုံးညုံရီတွေကဖမ်းဆီးထိန်းသိမ်းခဲ့တယ်လို့လေဗရန်ကျောင်းသားတပိတ်မှာလည်းသတင်းသမားတွေကိုလိုက်လံပြီးတော့ရိုက်နှက်တာထောင်ထဲမှာထိန်းသိမ်းခဲ့တာတွေဟာလက်ခံနိုင်စရာမရှိဘူးလို့သတင်းသမားတအုပ်ဖြစ်တဲ့ကိုဆိုင်အောင်လွင်ကထောက်ပြပါတယ်
ဟုတ်ကဲ့အခုနောက်ပိုင်းကျွန်တော်သတိပြုမိတာပေါ့လေတရိတ်ပခဖြစ်စနေမှာဒီသတင်းယူရတဲ့နေရာမှာတတော်လေးကိုဒီလုံခြုံရေးပိုင်းကအားနည်းမှုရှိတာတွေ့ရတယ်ရှေ့ပြည်သားမှာဖြစ်ခဲ့တဲ့လက်မှတ်တွေတို့နောက်ဒီလက်ရမှာဖြစ်ခဲ့တဲ့ကိစ္စတွေမှာကိုတရိတ်တွေကရောပြီးဖန်ဆန်ရတယ်အရိုက်ခံရတဲ့ကိစ္စတွေဆိုတာတတော်လေးကိုမဖြစ်တဲ့ကိစ္စတွေကတကယ်တော့နေရာတို့ဆောင်းထဲမှာဆက်ခံနေရာမှာပြန်ထွက်လာတယ်ဆိုတော့တတော်ဆိုးရတဲ့ကိစ္စတွေလေးပဲဖြစ်ကြဒီကမြေတရက်ခံကြတာတော့ဗျာတကယ်ကိုအတွေ့ကူးပြောင်းကျင်တယ်ဆိုရင်မီဒီယာသမားတွေကိုရန်သူတွေလိုသဘောမထားမနဲ့ရက်တွဲဥမှာတရားနဲ့တော့ဖိဖိမမနဲ့ဒီလိုတော့ဆက်ဆံရမယ်ဆိုရင်အကောင်းဆုံးဖြစ်မယ်လို့တော့ကျွန်တော်ထင်တယ်ဗျာ
အာဏာပိုင်တွေဘက်ကအခုလိုမျိုးသတင်းမီဒီယာသမားတွေပေါ်မှာရည်ရွယ်ချက်ရှိရှိပြစ်မှတ်ထားတိုက်ခိုက်လာမှုဟာမီဒီယာလွတ်လပ်မှုရုပ်ရော်လာတဲ့လက္ခဏာဖြစ်တယ်လို့လည်း Flower News Channel ရဲ့အမှုဆောင်အယ်ဒီတာတဦးဖြစ်တဲ့ကိုဆိုင်အောင်လွင်ကထောက်ပြပါဗျာ
ကျွန်တော်တို့နိုင်ငံရဲ့နေသားကိုတဖြည်းဖြည်းပြောင်းလဲလို့ပါဆိုဒီလိုနည်းနည်းလေးကြာပြီးမျိုးကွေးလာတာတို့အသက်တွေတို့ကျောင်းလာတဲ့အချိန်မှာဒီလိုမီဒီယာတွေကိုဒီလိုဒီလက်ရမှာဖြစ်တဲ့ဖြစ်စဉ်မှာဆိုရင်မှပြန်ကြားရေးဆက်ကလည်းတာဝန်ရှိလို့ပြည်ထရေးဆက်ကလည်းတာဝန်ရှိတယ်ပေါ့တို့တော့ဒီမြန်မာပြည်မှာဖြစ်ခဲ့တဲ့ဖြစ်စဉ်တွေအများစုပါလို့ပဲအစိုးရအနေနဲ့ဒီကိစ္စတွေကိုဖုံးကွယ်ဖို့ ချိုးနာနေတယ်ဆိုတော့သိရတယ်ဓမ္မကြီးမှာဖြစ်ခဲ့တဲ့ဒုက္ခကိုချိန်ဖောက်မှုတွေဆိုတာဒါအများကြီးကဒီအစိုးရတို့အာဏာပိုင်တို့ကဖြစ်ခဲ့တာပေါ့ဘယ်လိုပဲဖြစ်လို့ဒီဒီရီယာကိုဖားတယ်ချူးတယ်ရိုက်တယ်မက်တယ်ဆိုတော့ဒါလူ့ခွင့်ကိုချိန်ဖောက်မှုတွေအခုလိုချိန်မှာဒီဒီရီယာရဲ့အကန့်အသတ်လွတ်လပ်လာတော့စားစားမှုတွေပေါ်ပြလာတယ်ရှိတယ်တစ်ခါကဟိုဆိုရမှန်တယ်အာဏာတွေပေါ်ပြလာတယ်ရှိတယ်ဆိုတော့ဒီချိန်မှာအရေးသေးတဲ့လုံနေလာတော့ကျွန်တော်ကခံစားရတယ်တစ်ခါကဒီလိုတော်ဝင်မှုမရှိရတယ်တော့ပုံဆိုးတာပေါ့နော်
ဒါကြောင့်မို့လို့သတင်းသမားတွေကအခုမတ်လအတွင်းမှာပဲပြည်တွင်းသတင်းမီဒီယာစာမျက်နှာတွေပေါ်မှာအစိုးရရဲ့ပြည်ထရေးဝန်ကြီးဌာနနိုင်ငံတော်သမ္မတရုံးပြန်ကြားရေးဝန်ကြီးဌာနစတဲ့အစိုးရနဲ့ပတ်သက်တဲ့သတင်းတွေကိုရက်အကန့်အသတ်တစ်ခုနဲ့ဖော်ပြခြင်းမပြုဘဲစာမျက်နှာအလွတ်ထားပြီးတော့ဘယ်အတွက်ကြောင့်မို့လို့ဖော်ပြခြင်းမပြုဘဲဘာကြောင့်မဖော်ပြရသလဲဆိုတာကိုရှင်းပြထားတဲ့စာသားကိုပဲအဲ့ဒီစာမျက်နှာအလွတ်နေရာမှာဖော်ပြဖို့နဲ့နိုင်ငံတော်သမ္မတနဲ့ပြန်ကြားရေးဝန်ကြီးတို့တက်ရောက်ဖို့ရှိတဲ့မတ်လ28 28 29ရန်ကုန်မြို့မှာကျင်းပမယ့် International Press Institute ကနေကြီးမှုကျင်းပမယ့် Media Conference ကိုမြန်မာသတင်းသမားတွေဘက်ကတက်ရောက်ခြင်းမပြုဘဲသပိတ်မှောက်ဖို့ဆုံးဖြတ်လိုက်ပါတယ်။ဒီသပိတ်မှာလည်းပူးပေါင်းပါဝင်ကြဖို့သတင်းမီဒီယာအဖွဲ့အစည်းတွေမီဒီယာသတင်းတိုက်တွေကိုရှင်းပြစည်းရုံးသွားကြမယ်လို့မတ်လ13ရက်နေ့မြန်မာ Journalist Network အဖွဲ့ဝင်သတင်းသမားတွေစုဝေးပြီးတော့အစည်းအဝေးဆုံးဖြတ်ချက်ချခဲ့တာဖြစ်ပါတယ်ရှင်။
မဆုမွန်ရဲ့တင်ပြချက်ပါခင်ဗျာသတို့ရှင်များခင်ဗျာ88ရဲ့မျိုးဆက်ခေါင်းဆောင်အဖွဲ့ဟာနေပြည်တော်ကိုတွားရောက်ပြီးဒေါန်ဆန်းစုကြည်နဲ့ဒီကနေ့နေ့လယ်ပိုင်းကအသီးသန့်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဆွေးနွေးပွဲအပြီးမှာ88မျိုးဆက်ခေါင်းဆောင်တူဦးဖြစ်တဲ့ကိုဂျင်မီကိုအစောပိုင်းကပဲ VOA ကမေးမြန်းခဲ့ပါတယ်အဲ
ကျွန်တော်တို့ကဒီကနေ့ဟိုတွေ့ဆုံရတဲ့အကြောင်းရင်းကတော့ကျွန်တော်တို့ဒါဟိုပုံမှန်တွေ့ဆုံမှုသဘောပါပဲဒါပေမဲ့ဒီနေ့အချိန်ကတော့ပုံပြီးအရေးကြီးတဲ့အတွက်ဒီတွေ့ဆုံမှာတော့အရင်ရတဲ့စာရင်ပုံပြီးသိနေတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်နော်အဲ့တော့ကျွန်တော်တို့ဒီဆွေးနွေးတဲ့ကာလကတော့ကျွန်တော်အချိန်အပြည့်တနိုင်ခွဲလောက်ကျွန်တော်ကြာတယ်ဆွေးနွေးတဲ့အကြောင်းအရာတွေမှာတော့ဒီကကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေပြုရင်ပြောင်းလဲပြီးစပါမယ်နောက်ချက်ကပါလဲဆိုတော့ဒီမျိုးသားပြည်ရေးဥပဒေပြုရင်ပြောင်းလဲဖို့အတွက်ဆန္ဒပေါ်ထုတ်တဲ့ကိစ္စကိုအချမ်းပဲဖြိုခွဲတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အသေးထားပြီးကျွန်တော်ဆွေးနွေးပါတယ်နောက်ပြီးတော့2015မှာကျောင်းနိုင်တဲ့အရေးကြီးအချို့ကိုတွေအတွက်လည်းကျွန်တော်တို့ဘလို့ကြိုတင်ပြင်ဆင်ရမလဲဆိုတာကိုလည်းကျွန်တော်တို့ဆွေးနွေးပါတယ်။ဒီမိုကရေစီရည်ရွယ်ချက်တွေချတဲ့မှာအဲဒီချက်ပို့ပြီးတော့အဲညှို့ကြမယ်အခြေအနေပေါ့။အဲ့ဒီအခြေအနေတွေလည်းကျွန်တော်တို့ဆွေးနွေးတယ်။ပြီးတော့တိုင်းရင်းသားတွေနဲ့ပူးပေါင်းပြီးတော့ဆောင်ရွက်နိုင်ရေးကိစ္စတွေပေါ့။နောက်အဲ့ဒါဒီအားလုံးကိုကျွန်တော်တို့ကညီညာသောနီးလမ်းတွေနဲ့ကျွန်တော်တို့ဆောင်ရွက်သွားဖို့ကိစ္စတွေဒါတွေကိုကျွန်တော်တို့ဆွေးနွေးကြပါမယ်ဟုတ်။
ဟုတ်ကဲ့။မကြသေးခင်ကအဖမ်းဆီးခံခဲ့ရတဲ့ကျောင်းသားတွေပြန်လည်လွတ်မြောက်ရေးကိစ္စကိုဘယ်လိုအစီအစဉ်တွေနဲ့ဒေါန်ဆန်းစုကြည်နဲ့ဘယ်လိုအစီအစဉ်တွေနဲ့လှုပ်ဆောင်သွားမလဲဆိုတာရောဆွေးနွေးဖြစ်ပါလားခင်ဗျအ
ဓိကကျွန်တော်တို့ဒီဆန္ဒပေါ်မှုကိုအကြမ်းဖက်ဖြိုခွဲတဲ့ကိစ္စကိုတော့ကျွန်တော်တို့အလေးထားပြီးကျွန်တော်တို့တော်တော်လေးလေးနဲ့ကျွန်တော်ဆွေးနွေးပါတယ်နော
်ဟောအစိုးရနဲ့ဟိုဒီလိုမျိုးဟိုလူကိုယ်တိုင်ပဲဖြစ်ဖြစ်ဟိုနီးလန်းတစ်ခုခုရပေါ့ဒီចောင်းသားတွေပြန်လဲလွတ်မြောက်ရေးကိစ္စမှာကိုဂျီမီတို့ဒေါန်ဆန်းစုကြည်တို့အနေနဲ့ဘယ်လိုကြိုးပမ်းသွားမလဲဆိုတာကိုဆွေးနွေးဖြစ်ပါလားခင်ဗျ
ကျွန်တော်တို့အဲ့ဒါကိုလည်းပြောပါတယ်အဓိကတော့ကျွန်တော်တို့ဒီကြောက်ရွံ့ဆုံးရေးကိစ္စဟာကျွန်တော်တို့ဒီကြည့်လို့ရနေတယ်ဆိုတော့အကြောင်းကျွန်တော်ပြောကြပါမယ်ပြီးတော့ဒီခုကျောင်းသားတွေမှာဖန်ဆီးရတဲ့ကိစ္စဆောင်ရွက်နေတဲ့ကိစ္စတွေရတယ်အဲ့ဒါဒီမှန်မှန်ကန်ကန်နဲ့မြတ်မြတ်တက်တက်ဆောင်ရွက်နိုင်ဖို့ကိစ္စတွေကိုလည်းကျွန်တော်တို့ဆွေးနွေးနေတယ်ကျွန်တော်ဆွေးနွေးပါတယ်အဲ့တော့အကောင်းဆုံးကျွန်တော်တို့ဖြည့်ရှင်းနိုင်ဖို့ဒီလမ်းတွေလည်းကျွန်တော်ဆွေးနွေးပါတယ
်ဆက်ဆက်ချင်းမျိုးဆက်အဖွဲ့ကကိုဂျင်မီရဲ့ဖြေကြားချက်တွေပဲဖြစ်ပါတယ်ခင်ဗျာ
ရရှိမြတ်ပြန်အမျိုးသားပညာရေးဥပဒေပြင်ဆင်ရေးကျောင်းသားတွေရဲ့ချီတက်ဆန္ဒပြမှုတွေကိုအာဏာပိုင်တွေဘက်ကအကြမ်းဖက်နှိမ်နှင်းခေါင်းဆောင်ချုပ်ကိုဖမ်းဆီးပြီးတော့လှုပ်ရှားမှုတွေရပ်တန့်သွားအောင်ကြိုးပမ်းခဲ့ပါတယ်အစိုးရနဲ့လွှတ်တော်ပါဝင်တဲ့လေးပွင့်ဆိုင်တွစ်ဆုံဆွေးနွေးရေးအပါအဝင်ပညာရေးဥပဒေပြင်ဆင်ရေးလုပ်ငန်းတွေလှုပ်ရှားမှုတွေဆက်ရှိလာဖို့ဒီလှုပ်ရှားမှုကိုဦးဆောင်နေတဲ့ကျောင်းသားတွေရဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုကော်မတီအနေနဲ့ဘယ်လိုမျိုးရှေ့ဆက်သွားကြမလဲဒီလာမယ့်သတင်းပတ်စနေညပိုင်းဓာတ်ရိုက်လိုက်အစီအစဉ်မှာတာဝန်ရှိကျောင်းသားခေါင်းဆောင်တွေနဲ့ဆွေးနွေးမှာဖြစ်ပါတယ်ပောင်းစွနေမိမြလူရဲ့သရရှင်တွေအနေနဲ့ view ကိုမိမိတို့ကိုဆက်သွယ်ရမယ့်နံပါတ်တွေချုပ်တင်ပြဖို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွနေလူရာမိမိတို့မိမြလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီချုပ်တင်ပြဖို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့ email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်။ပောင်းစွနေမိမြကြမယ့်သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
ည9နာရီခွဲမှာတင်ဆက်မဲ့စနေညတရိုက်လီလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့ဆက်သွယ်မေးညာရဲ့နောက်တစ်ပုဒ်ကိုတင်ဆက်ပါမယ်မြမတက်မတော်ဘက်ကကိုကန့်လက်နက်ကင်တို့ကြားတိုက်ခိုက်မှုတွေအတွင်းတရုတ်နယ်နဲ့မိတ်ဘက်ကိုလက်နက်ကြီးကြားရောက်ပြီး တရုတ်အရသားတချို့တည်ဆုံတချို့ထံရခဲ့တာနဲ့ပတ်သက်လို့တရုတ်ဒုတိယနိုင်ငံသားဝန်ကြီးကတရုတ်နိုင်ငံဆိုင်ရာမြန်မာတမ်မတ်ကိုခေါ်ယူတတိပေးခဲ့ပါတယ်တရုတ်အရသားတွေတည်ဆုံမှုမှာတာဝန်မရှိဘူးလို့မြန်မာတပ်မတော်ဘက်ကလည်းငင်းဆန်တယ်လို့ကိုကန်လက်နက်ကိုင်တို့ဘက်ကလည်းငင်းဆန်ထားပါတယ်ဒါပေမဲ့ဒီလိုလက်နက်ကြီးကြားရောက်တာကြောင့်တရုတ်နဲ့မြန်မာဆက်ဆံရေးပေါ်မှာဘယ်လောက်ထိတက်ရောက်မှုရှိစေမလဲဆိုတာကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်
။ဟုတ်ကဲ့ပါရှင်။တောက်ချန်နေတော့ကမြန်မာတပ်မတော်နဲ့ဖုံချားရှင်ရဲ့ကိုကန်လက်နက်ကင်တပ်တို့ကြားတိုက်ပွဲတွေအတွင်းတရုတ်ဘက်ခြံကိုလက်နက်ကြီးချရောက်ပောက်ကွဲပြီးတရုတ်အရသား၄ဦးသေဆုံးခဲ့ရတယ်လို့တချို့လည်းဒဏ်ရာရခဲ့ပါတယ်။တောက်ချန်နေတိုက်ပွဲတွေမှာတော့မြန်မာတပ်မတော်ဘက်ကလေးချောင်းကနေလဲထိုးစစ်ဆင်ခဲ့တာပါ။ဒီလိုမြန်မာနိုင်ငံတွင်းတိုက်ပွဲတွေကြောင့်တရုတ်ဘက်ကိုလက်နက်ကြီးချရောက်တာဟာဆိုရင်လေလပိုင်းအတွင်းဒုတိယအကြိမ်ဖြစ်ပါတယ်။တရုတ်ဘက်ကဒီအခြေအနေကိုချက်ချင်းတုံ့ပြန်တဲ့အနေနဲ့တရုတ်နိုင်ငံသားရေးဌာနကတရုတ်နိုင်ငံဆိုင်ရာမြန်မာသံအမတ်ကြီးကိုညရင်းချင်းခေါ်ယူသတိပေးခဲ့ပါတယ်။ဒါပေမဲ့လည်းတရုတ်နဲ့မြန်မာအစိုးရကြားလူသိရှင်ကြားတင်းမာမှုကိုတော့မတွေ့ရပါဘူး။တရုတ်အနေနဲ့မြန်မာနဲ့ဆက်ဆံရေးကိုဆက်ပြီးတော့ထိန်းထားမဲ့ပုံရတယ်လို့မြမရေးသုံးသက်သူဥက္ကာမဏိကပြောပါတယ
်အစိုးရဘိုင်းကတော့သူတို့နည်းနည်းထိန်းထိန်းသိမ်းသိမ်းတော့လုပ်နိုင်မယ်ဘာလို့သူတို့အစိုးရတော့ဒီမှာဘိုင်းမှာမြှောက်လာထားတဲ့သူတို့စီးပွားရေးတွေကလည်းရှိသေးတယ်ဒါပေမဲ့အခုဖြစ်နေတဲ့ကိစ္စတွေကတော့တရုတ်ပြည်မှာတအားကိုပြန်သွားတယ်ဒီလောက်ကင်မှာလူတွေကိုတအားတတ်တဲ့ကိစ္စတွေပေါ့နော်အဲ့ဒါတွေကဓာတ်ပုံတွေဗီဒီယိုတွေနဲ့သူတို့တရုတ်မီဒီယာတွေတရုတ်ဝက်ဘ်ဆိုက်တွေမှာလည်းတအားပြန်နောက်အခုတခါဒီဘုံကျဲတဲ့ကိစ္စကြီးကလည်းလာကြီးကလည်းရှင်းရှင်းနေကြီးပေါ့လေတအားကြီးလူလူထဲမှာတရုတ်တွေတာမန်အောက်ခြေလူလူထဲမှာတအားကြရဲ့ရိုက်တယ်အဲ့တော့ဒီကိစ္စနှစ်ခုကတော့သူတို့တော်တော်ထိန်းထိန်းညှိညှိနဲ့လှုပ်ရလိမ့်မယ်အဲ့တော့ချိုးဆက်ဆံရေးတွေကတော့ကျွန်တော်ထင်တာတော့အပြောင်းလဲရှိတော့ရှိနိုင်တယ်လို့ထင်တယ်ကိုကန်ကိစ္စနဲ့ဆိုသူတို့လည်းအလှူငွေကြီးကောက်တာတွေပါဆိုဒီမှာဗမာပြည်ဆက်လာဒီစစ်တပ်ကိုထူကြရတဲ့တော့ဟိုဘက်မှာပုံများသေးတယ်သူတို့ဒုက္ခတွေတွေကိုလှူဖို့ပေါ့ဒီလိုဒုက္ခတွေရှူရတယ်။နောက်အဲ့ဒီကိစ္စတွေကိုဟိုအထဲမှာလှုပ်ဆောင်နေနောက်ဆုံးတရုတ်အစိုးရကသူတို့အဲ့ဒီ website တွေအဲ့ဒီ UN ကိုတော့မှနှမ်းကန့်တာလေသတင်းတော့ဒီကောင်ကန့်တာလေအချင်းကြီးအောင်ဖြစ်သွားတာတော့အဲ့တော့သူတို့ဘက်မှာတော်တော်တော့အဲ့လိုကြက်ကရှိပြီးတော့လူလူတွေကတော့မကြည်မနှဖြစ်နေတာ
။အမည်မဖော်တဲ့မြန်မာတပ်မတော်အကြီးတန်းအရာရှိတဦးကတော့တရုတ်ဘက်ကိုကြည်ကြရောက်တာဟာမြန်မာအစိုးရတပ်ဖက်ကမဟုတ်ဘူးလို့ပြောဆိုပြီးဒီကိစ္စဟာလည်းနှစ်နိုင်ငံဆွေးနွေးညှိနှိုင်းပြီးအဆင်ပြေသွားမှာဖြစ်တယ်လို့ VOA ကပြောပါရယ်။ကိုကန့်လက်နက်ကင်တပ်တို့ဘက်ကလည်းသူတို့လက်ချက်မဟုတ်ဘူးဆိုပြီးတော့ညင်ပါရယ်။ကိုကန့်လက်နက်ကင်တပ်ဖွဲ့ MNDAA ရဲ့ပြောခွင့်ရဦးထွန်းမြတ်လင်းကအခုလိုပြောပါရယ
်။နီးဆိုဘလိုပဲနီးကီလိုမီတာနဲ့တွေ့ရင်တော့ကျွန်တော်ထင်တယ်1ကီလိုတော့ရှိမှာပဲဗျ။ကျွန်တော်အဲ့ဒါလည်းကျွန်တော်လည်းတိတ်မပြောတတ်ဘူး။ဒီသူတို့လေရင်ပိုက်လော့များမာရွေးမှုဖြစ်လားအမှန်ရအစီအစဉ်ရှိရှိနေများပြစ်တာလားတော့ကျွန်တော်လည်းမပြောတော့ဘူးဗျဆိုတော့ကျွန်တော်တို့ကဆင့်မျက်နှာပြင်ရလည်းမတူဘူးဗျတို့ကကျွန်တော်တို့ပြစ်တော့လမ်းကျော်သွားပြီးတော့ဝင်သွားရင်လည်းဖြစ်နိုင်တယ်ဒါပေမဲ့ဒီတိုင်းပြောလိုက်ရင်ဆရာမတိမှာပါအဲ့ဒီကျွန်တော်ပြောလိုက်တဲ့ဒီဥစ္စာကိုလည်းပုံရိပ်ဖော်ကြည့်လိုက်ရင်စစ်တိုက်ရင်တို့ကကျွန်တော်ဖက်တိုက်တာကိုကျွန်တော်ကဒီတရုတ်ပြည်နယ်ဆက်ကိုကျွန်တော်ကြောပေးပြီးတော့တိုက်တာပါအဲ့ဒီတော့ကျွန်တော်ရဲ့လက်နက်ကတရုတ်ပြည်ထဲကျစရာအကြောင်းမရှိပါဘူးခင်ဗျနောက်တစ်ခုကကျွန်တော်တို့တော့ကြီးတဲ့ဟိုကလည်းလက်နဲ့လည်းမရှိပါဘူးက
ဒီကနေ့စနေနေ့မှာတော့ကိုကန့်ဒေတာဘက်မှာတိုက်ပွဲတွေညင်သက်နေပါတယ်ဒါပေမဲ့လည်းမြန်မာတပ်မတော်ဘက်ကတိုက်အင်အားဖြည့်တင်းနေတယ်လို့ကိုကန့်လက်နက်ကင်တပ်ဖက်ကပြောပါတယ်ဒီကနေ့မြန်မာအစိုးရရုံးဆိုင်ရာနေပြည်တော်မှာမြန်မာအစိုးရတာဝန်ရှိသူတို့ကမြန်မာနိုင်ငံဆိုင်ရာတရုတ်တပ်အမတ်ကြီးနဲ့စစ်တပ်မှုတို့ကိုလက်ခံတွေ့ဆုံခဲ့ပါတယ်မနေ့တုန်းကတရုတ်နယ်နိမိတ်ထဲကိုမြန်မာဘက်ကလက်နက်ကြီးချရောက်ပောက်ကွဲပြီးတရုတ်အရက်သားတွေတေဆုံရမှုကိုဆွေးနွေးကြမယ်လို့လည်းခန့်မှန်းရပါတယ်ရှင
်။မတ်တင်ကြီးထိုက်ရဲ့စူးစီးတင်ပြချက်ပါခင်ဗျာ။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဒေသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ bambis@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာရိုက်ကတဆင့်စာရေးမယ်ဆိုရင် VOA မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးရန်ကုန်မြို့လို့လိပ်စာတက်ပြီးရေးသားနိုင်ပါတယ်အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်ဆေးဘက်ဆိုင်ရာမှာအုံပြုတ်တဲ့ဆက်ရုပ်တွေဟာနူးညံ့တိမ်မွေးတဲ့ခွဲစိတ်ကုသမှုတွေပြုလုပ်တဲ့ဆရာဝန်တွေအတွက်ပိုပြီးတေချာစိတ်ချမှုရှိအောင်ကူညီပံ့ပိုးပေးနေပါတယ်ဒီခင်မီကိရိယာပစ္စည်းတွေကဆရာဝန်တွေရဲ့လုပ်ငန်းကိုပိုပြီးမြန်ဆန်စေတာပါ VOA သတင်းတော့ Josh Putty ရဲ့သတင်းလွှာကိုဦးဆန်မိုးကတင်ပြပါမယ်
ကွန်ပျူတာရဲ့ထင်းချုပ်မှုနဲ့လုတ်ကန်နေတဲ့ကျန်းမာရေးသုံးကိရိယာတွေဟာဆရာဝန်တွေအတွက်ကောဒူနာတွေအတွက်ပါပိုးပြီးတော့လွယ်ကူတက်တောင့်တက်တာဖြစ်စေပါတယ်။ဖြစ်လေဖြစ်လာများပြီးရှုပ်ထွေးလာတဲ့သွားတူဆိုင်တဲ့ကိစ္စဟာဆရာဝန်နဲ့အချင်းချင်းတွေးဖို့လိုအပ်ပါတယ်။သ ွားပဲဆိုင်ရာကျွမ်းကျင်သူကအသေးတက်ဖို့တွားတူပြုလုပ်နေချိန်မှာလူနာဟာယာယီတွားတူတစ်ခုကိုတတ်ထားရပါတယ်။ဒီလုပ်ငန်းကို1980နှစ်လယ်ပိုင်းကစပြီးဆက်ရုပ်တင်တဲ့လုပ်ကိုင်လာကြပြီးအချိန်ကလည်းနှစ်နာရီကျော်လောက်ပဲကြာပါတယ်။တွားစည်းကမ်းကထိုင်ကုန်ပေါ်မှာထိုင်ရတဲ့အချိန်ကလည်းပိုးပြီးတော့နည်းပါးသွားပါတယ်
။ About 12 minutes worth of chair time for the patient. The rest of the time it's work that's taking place outside the patient's mouth.
လူနာအနေနဲ့ခုံမထမ်းရမယ့်အချိန်က7မိနစ်လောက်ပဲကြာပါတယ်။ကျန်တဲ့အချိန်ကပါးစပ်နဲ့မဆိုင်တဲ့အပြင်မှာပဲလောက်ရတာပါ
။ Michael Silvius နဲ့သူ့ရဲ့လက်ထောက်သူဟာ Washington အနီးမှာရှိတဲ့မြောက်ပိုင်း Virginia ကအလုပ်ခန်းမှာလူနာတယောက်ကိုအသွားအသစ်တက်ပေးဖို့အတွက်လုပ်နေကြပါတယ်။ပုံမှန်လွန်နဲ့ဖောက်ရတာဟာ9မိနစ်လောက်ပဲအချိန်ယူရပါတယ်။ Plastic ပစ္စည်းအသုံးပြုပြီးပျက်စီးနေတဲ့သွားပုံစံတူယူတဲ့နေရာမှာ Silvius ကအချောင်းတံဗီဒီယိုကင်မရာကိုအသုံးပြုပြီးတော့သွားနဲ့သွားတဝိုက်ကိုဗီဒီယိုရိုက်ယူလိုက်ပါတယ်။ဒီနေရာရောက်မှာကွန်ပျူတာကနေပြီးတော့သွားတူပုံစံထုတ်ယူတာနဲ့ဆရာကိုညွှန်ကြားဖို့ပြင်ဆင်ပါတယ်။သွားရွက်ထက်မကြီးတဲ့ကျွေသွားတုံးကလေးကိုတိုက်စားပစ်တဲ့ပုံဖော်ဆက်ထဲကိုတေချာထည့်လိုက်ရပါတယ်။အဲ့ဒီထဲမှာကျွေတုံးကိုတိုက်စားပစ်လိုက်တဲ့အခါအတိအကျပုံတူဖြစ်လာစေပါတယ်။သွားတွေကိုမကြောအောင်10မိနစ်လောက်အပူချိန်မြင့်မြင့်ပေးပြီးတော့ဖုတ်ရပါတယ်။အဲ့ဒီအချိန်အတွင်းမှာတခြားသွားတွေနဲ့အယောင်ဆင်တူအောင်ညှိတာလှုပ်ပေးပြီးရင်သွားတွေကိုတက်ပေးဖို့အဆင်သင့်ဖြစ်နေပါပြီ။ထွက်လာတဲ့အနေထားကိုလူနာတွေသဘောကျကြပါတယ
်။ It feels amazing. The tooth feels like my tooth.
ကောင်းလိုက်တာရှင်။ငါကိုသွားအတိုင်းပါပဲ။
ဒီနည်းပညာလေးတနေ့မှာခင်နောက်ကြသွားဦးမှာပဲလို့ဒေါက်တာ Silvius ကပြောဆိုပါတယ
် The other thing you will look forward to is genetic engineering and eventually cloning so that you can make the crown out of actually enamel just like the patient's natural teeth are
ကျွန်တော်မျှော်လင့်ထားတာကမျိုးရိုးဗီဇာနဲ့တီထွင်ဖန်တီးမှုပါပုံတူပွားယူတာမျိုးပါလူနာရဲ့မူရင်းသွားအတိုင်းဖြစ်အောင်ပေါ့ဗျာ
အခုတော့လူနာတွေဟာတကြိမ်နဲ့လာယုံနဲ့သွားတူလဲတက်လို့ပြီးစီးသွားတာကိုစိတ်ချမ်းသာနေကြတယ်လို့သူကပြောပါတယ်ခင်ဗျာ
ဦးစံမိုးဝေပြောပြခဲ့တာပါခင်ဗျာမကြခင်ည9:00ကနေ10:00ထိထွန်းမဲ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ24 kHz 112.3 လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9355တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းပါပဲ VOA မြန်မာပိုင်းကတင်ဆက်တဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Jodu ကနေဖမ်းယူရှုစားနိုင်ပါတယ်ခုတော့သတင်းအကျဉ်းချုပ်ကိုမဆုမြန်မွန်ကကြီးညာပါမယ်ခင်ဗျာ
တရုတ်ပိုင်းနဲ့နားကိုရောက်လာတဲ့မြန်မာလေယာဉ်တွေကိုစောင့်ကြည့်သတိပေးမောင်းထုတ်ဖို့တိုက်လေယာဉ်တွေကိုတရုတ်မြန်မာနယ်စပ်နားကိုဆေးလွတ်ထားတယ်လို့တရုတ်လေတဲ့ပြောခွင့်ရသူကပြောခဲ့ပါတယ်မြန်မာလေကြောင်းတိုက်ခိုက်မှုကြောင့်ယူနန်နယ်ရဲကကြံကင်းတစ်ခုတောက်ကြနေတော့ဘုံထိမှန်ပြီးတော့တရုတ်လူမျိုး4ယောက်သေဆုံး6ယောက်ဒဏ်ရာရခဲ့တယ်လို့တရုတ်အစိုးရကပြောကြားခဲ့ပြီးတဲ့နောက်မှာအခုလိုတရုတ်တိုက်လေယာဉ်တွေကိုနယ်စပ်ဘက်ကိုဆေးလွတ်ထားတာဖြစ်ပါတယ်တရုတ်လူမျိုးတွေတည်ဆုံခဲ့တဲ့ကိစ္စနဲ့ပတ်သက်လို့တရုတ်နိုင်ငံဆိုင်ရာမြန်မာသားအမတ်ကြီးဦးသစ်လင်းအောင်ကိုတရုတ်ဒုတိယနိုင်ငံသားရေးဝန်ကြီးကတောက်ကြနေမှာပဲဆင့်ခေါ်ပြီးတော့အပြစ်တင်ကန့်ကွက်ခဲ့တယ်လို့တရုတ်နိုင်ငံသားရေးဌာနကထုတ်ပြန်ခဲ့ပါတယ်။ဒီဖြစ်ရအသေးစိတ်စုံစမ်းစစ်ဆေးပေးဖို့နဲ့စစ်ဆေးတွေးရှိချက်တွေကိုတရုတ်အစိုးရကိုတင်ပြဖို့အတွက်တောင်းဆိုခဲ့တယ်လို့တရုတ်ဒုတိယနိုင်ငံသားရေးဝန်ကြီးလီယူဇမ်မင်းကတရုတ်အစိုးရပိုင်းရှင်းဟွာသတင်းကိုပြောခဲ့ပါတယ်ဒီကနေ့မှာတော့မြန်မာနိုင်ငံဆိုင်ရာတရုတ်တပ်အမတ်ကြီးနဲ့စစ်တပ်မှုတို့ကိုမြန်မာအစိုးရပိုင်းအကြီးတန်းတာဝန်ရှိသူတွေနဲ့ကာကွယ်ရေးဝန်ကြီးဌာနတို့ကနေပြည်တော်မှာတီးခြားတွေ့ဆုံခဲ့ပါတယ်ကြောက်ဖြူကနေစစ်တွေကိုသွားတဲ့အောင်တကွန်ကရုတ်သင်းမောတောက်ကြနေညာပိုင်းတို့ကနှင်းမြုပ်ခဲ့လို့20ထက်မနည်းတေဆုံးပြီးတော့26ယောက်ပျောက်ဆုံးနေပါတယ်169ယောက်ကိုကယ်ဆယ်နိုင်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်သင်္ဘောပေါ်မှာလူတွေအဆမတန်ပါသွားတဲ့အတွက်သေဆုံးပျောက်ဆုံးသူအရေအတွက်ဟာထင်ထားတာထက်ကိုပိုများနိုင်တယ်လို့ဒေသခံတွေကပြောပါတယ်။ Pacific သမုဒ္ဒရာတွေက Vanuatu တို့ကျွန်းနိုင်ငံကိုအင်မတန်အင်အားပြင်းတဲ့ Cyclone မုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့လို့အကြီးအကျယ်ပျက်စီးဆုံးရှုံးခဲ့ပါတယ်။လေပြင်းတိုင်နှုန်းတစ်နာရီ190မိုင်ထက်မနည်းဝင်ရောက်တိုက်ခတ်သွားတာကြောင့် Portville မြို့တော်မှာအင်ခေါင်မိုးတွေလန်ထွက်ဓာတ်တိုင်တွေကျိုးကျအသစ်ပင်တွေကျိုးကျခဲ့ပါတယ်။ဒါဇင်နဲ့ချီသေဆုံးတယ်လို့အသေမပြုတ်နိုင်တဲ့သတင်းတွေကလည်းပြောပါတယ်ရှင်။
ကျေးဇူးပါခင်ဗျာတင်ရင်ချင်းချုပ်ကိုမဆုမြတ်မွန်ပြောပြသွားတာပါဒီညနေအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအတန်လှင့်အင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ်ကျွန်တော်ကတော့ညဝင်းအောင်ပါ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ကခွဲရနေ 9:00 ထိလိုင်းဒိုမီတာ 16.25 တို့ကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2:00ကြာမှတစ်ခါပြန်ဆုံရအောင်လားဗျာ
Thank you.
This program has come to you from the Voice of America, Washington.